င်မိုးရာသီမှာမုန်တုံမုန်းနဲ့မုန်တိုင်းကြောင့်မကြုံမှုအောင်ရေကြီးရေရှမ်းကြရမို့မြန်မာနိုင်ငံသားတွေအဓိကထားစားသုံးတဲ့ဆန်အတွက်ဘယ်အတိုင်းသာဖြစ်ကြိုက်နိုင်မှာလဲ။စိုက်တွေးပညာရှင်ဒေါက်တာထွန်းရဲ့အမည်နဲ့ဒီတစ်ပတ်မှာပြင်ပြပေးပါရစေ။စဘာတိကစိုက်ပြတဲ့အေယဝရီတိုင်းကအခြေအနေကိုပထမဆုံးကြည့်အောင်ပါ
။စဘာတူစိုက်တဲ့ရောက်တိုင်းမှာရှိတဲ့ဟင်းရသာဇလုံးမြောင်ကြံကင်းနောက်ပြီးတော့တမြူဗျူကြောင်းကုန်းကဏီတော်လေးပြင်းနာစသဖြင့်ရောက်တိုင်းရဲ့အဓိကစဘာစိုက်တဲ့မြို့ကြီးတွေကတမြို့နယ်မှာဆိုရင်အကတသိန်းရတသိန်းခွဲရှိပါတယ်ခင်ဗျာဆိုအဲ့ဒီမြို့နယ်ကြီးတွေပါဝင်မြို့နယ်ပေါင်း20လောက်ရှိတယ်နော်တသိန်းရနေတော့တသိန်းခွဲရှိတဲ့မြို့နယ်ပေါင်း20လောက်ရှိတယ်အဲ့ဒီ20လောက်ကိုကျွန်တော်မှတ်မြို့တက်ကြည့်တာအနည်းဆုံးအက5000လောက်ရေစားနယ်လို့ပဲအနည်းဆုံးထားပြီးတက်မှဆိုရင်တော့မှအကတန်းရှိပါတယ
်မိုးစဘာစိုက်တဲ့ရာသီမှာလိုရာတဲ့ပူသွားတဲ့ရေအလွန်းခံရတာမို့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ပါပြီ။ဒီခါမှာရှေ့ဘာဆက်လုပ်ဖို့လိုတဲ့ဆိုတာကိုစီမံကိန်းတွေချနိုင်အောင်ဆုံးရှုံးခဲ့ရတဲ့ပမာဏကိုတွက်ချက်မှုဟာတိတ်ကိုအရေးပါတယ်လို့ဆိုပါတယ်
။ဒါကတကယ်လို့ဆိုက်တဲ့အေကာကဘူးရင်းမှာဆိုလို့ရှိရင်4တန်းလောက်ရှိတယ်။ဆိုရရဲ့ခမန်းကျက်ကတော့တသိန်းနဲ့2တောင်းပါဗျာ။အဲ့လောက်ပဲဒီကန်းလှမ်းတယ်လို့ပဲသူကယူဆတယ်ဗျာ။တကယ်တမ်းကျွန်တော်ဘဝမှာရောက်တဲ့မြို့နယ်ပေါင်း18မြို့နယ်အလုံးကိုလွှမ်းခံရတယ်ပြောတယ်။ဒီစကနမျိုးနဲ့ကဘယ်လောက်ထိရှိလဲဆိုရင်ဧကတညွတ်တညွတ်တညွတ်ပါအနည်းဆုံးတသိန်းကနေတသိန်းခွဲရှိပါတယ်ဆိုတော့အဲ့ဒီမြုပ်တဲ့မြို့နယ်တွေပဲတသိန်းလောက်နဲ့ထားကြည့်အောင်တိကျသမား9တန်းလောက်ရှိတယ်အနည်းဆုံး5000မှာဖုံးပါအောင်ဒါပေမဲ့တကယ်ဖုံးတာတော့ပင်လေဒီမြို့ရွာတွေကရေအောက်မှာအလုံးရောက်သွားတာ5000တန်းလောက်ပဲရေဖုံးခံရဆိုတော့ခံမှန်းချက်ကနည်းနည်းလျော့ရဲလျော့ရဲတာကဘာဖြစ်လဲဆိုတိုက်မိတဲ့အလွန်အန္တရာယ်ရှိတယ်ဘာကြောင့်လဲဆိုတော့တကယ်မှန်ဖုံးတဲ့ area ကိုချော့ပေါ်ပြီးတော့တွက်ချက်မယ်ဆိုလို့ရှိရင်ငါတို့ရဲ့စာဝတ်ကြီးမှာတွားပြီးတော့အချိန်မပြေတာဖြစ်နိုင်တယ်လုံလောက်မှုတွေဖြစ်နိုင်တယ်ဒါကြောင့်မို့ခံမှန်းတဲ့နေရာမှာရုပ်တိရှိရှိခံမှန်းဖို့လိုအပ်ပါတယ
် AR တိုင်းမှာလည်းစဘာစိုက်တာမဟုတ်ပါဘူးကြံတိုင်းနဲ့ပြင်းနေတွေမှာပါစိုက်ကြတာပါဒါပေမဲ့ဒီစဘာစိုက်ဒေသတွေမှာလည်းရေတံကိုခံကြရတာပ
ါခပိုင်မြို့နယ်က30လောက်ကလည်းတမြို့နယ်ကို3000လောက်ဖုံးမှာခပိုင်မြို့နယ်ဆိုတော့ကျွန်တော်တို့စငင်းအထက်ပေါ့ဗျာမကွေးတိုင်းပွင့်ပြူစတဲ့ပြင်အထက်ပိုင်းမှာမြို့နယ်နဲ့ရခိုင်ပြည်ကမြို့နယ်တွေကဘာ heavy site တဲ့ဘူရီတော်မောင်တော်ကြောက်တော်ကရစမြဝမှာဖုံးတဲ့ area တွေကလည်းမနေဘူးကျန်တဲ့မြို့နယ်ပေါင်း30ကတမြို့နယ်ကို3000ပဲဖုံးမှာဆိုရင်တော့မှ6000တောင်ရှိတယ်အဲဒါဆိုအေကတန်ပေါင်း7000မှ6000ရှိတယ်အေကကို65ဒေးနဲ့ပြက်ကြည့်တဲ့အခါမှာအင်းတန်ပေါင်း133တန်းရတ
ယ်တနင်္ဂနွေလုံးတိုင်းတာနဲ့စဘာစိုက်ပျိုးမြေတွေရဲ့အနေထားကရောဘယ်လိုရှိပါသလဲ
အခုလက်ရှိဖြစ်နေတဲ့အခြေအနေထားလေးကကျွန်တော်အောက်ပိုင်းဒေသတွေမှာကျွန်တော်အေရောက်တိုင်းဟင်းသရရှန်ကင်းအထက်မြို့နယ်တွေကတော့အလုံးအစပါးတွေကစိုက်ပြီးတော့တက်လာခွဲရွယ်ဆိုတော့သူတို့ကအမြစ်တွေဆွဲပြီးတော့ပင်ပွားကြီးကြီးဖြစ်တယ်။အဲ့ဒီအထက်ပိုင်းမြို့နယ်တွေရောက်တော့ခုတမျိုးလုံးမြို့သွားတဲ့တွန့်မြို့လိုပါလို့ကြတော့ကျိုးခင်းနေထားမှရှိတယ်။တမျိုးနယ်လုံးကမဆက်ရသေးဘူး။တမျိုးနယ်လုံးဆက်ခုဧကက6000လောက်ရှိတယ်။6000တဲ့ကျိုးခင်းတွေကကျိုးခင်း6000လောက်ရှိတယ်။မြို့တက်ကလာအခုကျွန်တော်တို့က10ရက်အထက်မှရှိတယ်။စပါး10ရက်လောက်ပဲတက်ရှင်တော့ကျိုးခင်းတွေအလုံးမြို့သွားတဲ့ဒီကကျိုးခင်းကနေကြောင်းဆက်ဖို့ဆက်ခင်းတွေကိုမျိုးတွေကအလုံးဆုံးရှုံးသွားတယ်။ဒါနဲ့ဒီအလုံးရုတ်ခံရတဲ့တွေအလုံးကလည်းကျွန်တော်တို့ကဟိုကျွန်တော်တို့8ဒသမိတ်ထိအလုံးမြုပ်တာဆိုတော့အလုံးနှုံးနေဖုံးပြီးတော့အလုံးပျက်စီးသွားတဲ့အနေအထားရှိတယ်။ကျွန်တော်တို့ကနိုင်ငံတော်ကမှန်းတာကတော့8ထက်ကနေ9သိန်းလောက်ပြန်ရှင်တယ်9သိန်းလောက်ပျက်စီးတယ်ဆိုတော့ပြန်ရှင်ဖို့ကကျွန်တော်တို့လက်မြင်မြင်ကျွန်တော်ကြွားကြည့်တဲ့ဒေတာတွေမှာတော့ရှင်းလျားအကြောင်းလို့မရှိဘူး။ဒါတော့ရှင်းလဲဆိုတဲ့ဒေတာလည်းကျွန်တော်နိုင်ငံတော်အတွက်ဒီအစားအဝတ်ဖြူလုံမှုတက်တက်တဲ့မှာတော်တော်လေးကိုအမြင်ရှိတယ်
။လက်ရှိမှာမြန်မာနိုင်ငံဆန်စရာတဲ့ထောက်ပံ့မှုနဲ့ဆန်အတွက်စိတ်အေးရပေမဲ့ရေရှည်အတွက်တိတ်ကိုစိုးရိမ်ရတဲ့အနေအထားမှာရှိနေတာပါ
။မြန်မာနိုင်ငံဆန်စရာတဲ့ကြောင့်ကတော့ဆန်ချက်တွေမှာထိမ့်သိမ့်ပြီးတော့ဒူလောင်ထားတဲ့ဆန်တွေကိုဝေငှရတယ်။ဝေငှတော့ဒီဒီကရရှိနေတာဖြစ်တဲ့ကာလမှာတော့အဆင်ပြေပါတယ်။ဒါမဲ့ဒီကြသွားပြီးနောက်ပိုင်းမှာကျွန်တော်တို့ကဒီဝေစားနိုင်ဖို့အတွက်ကဆက်ခါစိုက်မှအဆင်ပြေတဲ့သဘောတရားရှိတယ်။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကသွားကိုနှစ်ပတ်လည်လေအောင်စိုက်ထားမှကျွန်တော်တို့ကဆန်အပူဆိုလို့နိုင်ငံရောက်တာတန်းခွက်လောက်ပဲရှိတဲ့အလွန်ကိုစိုးရင်ရတဲ့အနေအထားရှိတယ်။ဒီပြန်မဆိုင်လို့ရှိရင်ဒီပြန်ရမယ့်စဘာကမရှိတဲ့ဆန်တန်းချင်း7.9တန်းနဲ့ညီရတဲ့စဘာမရမယ့်အတွက်ရစားမယ့်ဆန်ရော့သွားမယ်ဆိုလို့ရှိရင်ရှေ့မှာဆက်ဆက်ပြီးတော့ကျွန်တော်တို့ကနိုင်ငံတော်တဲ့ဒီစားရေးမှာတော်တော်လေးကိုညီလေးစရာရှိတဲ့အတွက်ပြန်ဆိုင်ဖို့ကျွန်တော်တို့ကလိုအပ်ပါတယ
်။ဟုတ်ကဲ့ဆရာ။ဆိုတော့ဒီဝင်းစာအတွက်ကစဘာကနောင်ရဲအတွက်စိတ်ပူပါတယ်။မကြခင်ကာလတွေမှာအခက်အခဲတွေကြုံရဖို့ရှိတယ်။ရှိတဲ့အခါကျတော့စိုက်ပျိုးရေးပညာရှင်တယောက်အနေနဲ့ပေါ့နော်။ဆရာဘာတွေလုပ်ဖို့အကြံပေးချင်ပါလဲဆရာ
။လောကကျွန်တော်တို့ကနိုင်ငံတော်အနေနဲ့ကဒီဒေသတွေမှာအဓိကလက်သမားတွေမှာမျိုးပြောမရှိဘူး။အားလုံးကဒီလက်လို့ပြရတဲ့အတွက်ရေတန်းတွေဒွေးအောင်ပြရတဲ့မျိုးစဘာတဲ့ကြီးမရှိတဲ့မျိုးစဘာလုံးဝမရှိဘူး။ ီမရှိတဲ့အတွက်ဒီရေကြကြချင်းမှာမျိုးစဘာအလုံးလောက်ပြေးနိုင်ဖို့ကိုနိုင်ငံတော်အနေနဲ့ရေဖုတ်ခံရတဲ့အနည်းဆုံးတွက်ထားတဲ့တိကျမှ9တန်းအတွက်ဒေကောက်တည်နှုံးနဲ့ပင်ပေါင်းတိကျမှ9တန်းကိုဘလို့ရှာဖွေပြီးတော့တန်ဖို့ပြင်မလဲဆိုတော့အစီအမံတွေရှိဖို့လိုတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီရေဖုံဖုံခံရတဲ့ကျွန်မလေးတိုင်းက60ရှင်းတိုင်းမတရားပဋိကြီးညွန့်နယ်တွေကစပားတွေဒီအရောက်တိုင်းမှာရှိတဲ့ရေမဖုံးခံရတဲ့ဝခမအိမ်မဲမြောင်းမြမူမူပင်ကျက်လက်ဘုတ်ကလေးချက်ဆက်တွေဒီရေမဖုံးခံရတဲ့မြို့နေရမြို့ဇဘဝန်းစာလောင်ထားတဲ့တဲသမားတွေတစ်ထဲကနေရောမှာတက်တန်းတိုးတဲ့စပားတွေကိုယ့်စီကနေ110ရှိတဲ့စပားတွေကိုချက်ချင်းနိုင်ငံတော်အနေနဲ့စီမံအနေနဲ့ဝယ်ယူပြီးတော့ခါမှာဒီစီမံတစ်ခုစီမံငင်းချပြီးတော့ချက်ချင်းရေပြုတ်တဲ့ဒေသတွေမှာပြန်ဆိုင်နိုင်ဖို့ကိုလုပ်မှသာလေနှစ်ကတ်မှာကျွန်တော်ဆန်ပူလုပ်မှုကရှိမှဖြစ်တယ်ဒါကြောင့်ဒါကိုအရေးတူနဲ့နိုင်ငံတော်အနေနဲ့လုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်ဒါအကြံပြုလိုပါတယ
်ဟုတ်ကဲ့အဲ့ဒါမျိုးစပါးကိုအချိန်မီဝေးပေးဖို့ပေါ့နော
်အချိန်မီခင်ဗျချက်ချင်းကိုကျွန်တော်တို့ကဒီမျိုးစပါးဆိုတာကိုရေကြကြချင်းစိုက်မှာဘာကြောင့်လဲဆိုတော့ကျွန်တော်စိုက်ချိန်ကဒီတရင်ကျိုးဒေသမုံကကြီးသွားပြီကိုကကျွန်တော်ဝါကောင်းလားဆိုတော့ကျွန်တော်တို့ကနောက်ပိုင်းမှာ3လလောက်ပဲရှိရတဲ့ဒီ3လလောက်တက်တန်းရှိတဲ့စပါမရရင်လည်း4လ110လောက်ရှိတဲ့9,110လောက်ရှိတဲ့စပါတွေကကျွန်တော်ဒီပိုင်းမှာရှိပါတယ်ဒါတွေကိုရအောင်ရှာပြီးတော့တက်တန်းတူတဲ့စပါတွေရအောင်ရှာပြီးတော့တောင်တွေကိုဖြန့်ပေးမှဆိုလို့ရှိရင်တော့အဆင်ပြေနိုင်ပါတယ
်ဆုံးရှုံးခဲ့ရတဲ့စပါတွေပြန်ပြီးကာမြှင့်အောင်အမြန်စိုက်ပျိုးဖို့လိုအပ်နေချိန်မှာတဘာဝကအဆင်ပြေအောင်ဖန်တီးပေးတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ
်ဒီပေါ်ကကြည့်မှဆိုလို့ရှိရင်ကျွန်တော်တို့ကနှုံးဖုံးတာဖြစ်တဲ့အတွက်ဒီရေရုပ်တာကျက်စီးတဲ့သဘောတရားရှိတော့လေကောင်းတကပြန်ပြီးတော့ကြည့်မယ်ဆိုရင်အများသောဖြင့်နှုံးနေဖုံးတာများပါတယ်ဒီနေရာဒီမှာပြန်ဆိုင်မယ်ဆိုရင်ထွက်သွားတယ်တမန်အထွက်တဲ့ပို့ပြီးတော့တိုးထွက်เสียရှိတယ်ဒါကတော့အစိုးရကလည်းအကောင်ရတဲ့လက္ခဏာဖြစ်ပါဒါကြောင့်မလို့မဖြစ်မနေပြန်ဆိုင်ဖို့ပဲလိုပါတယ်ဒီသမားတော့အားလုံးနှုံးနေဖုံးတာဖြစ်တဲ့အတွက်ရပါဆက်ကြွေးမှာအခုကိုအရှင်ပြည့်တဲ့အနေထားမှဖြစ်ပါတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်စိတ်ပန်တဲ့အမှုပြင်နဲ့ကမ်းလာဒီမှာပဲညံလာလိုက်ပါနော်နောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦး